ဒီနေ့သာနာရနေ့2560ခုနှစ်ကိုဇာတိက2398ခုနှစ်တရားဝန်လာဇန်ခုနှစ်ရက်2016ခု7လပိုင်း6ရက်တနင်္ဂနွေနေ့တန်တကင်းခါကာလမှာရောင်တိုင်းဒေသကြီးလေကူးမြို့ကျွန်းလေးအုပ်စုရှင်မင်းလင်းကြီးဟာသစ္စာရှိစီကျောင်းလိုက်ပင်မှာသစ္စာရှိစီဆရာတော်ကိုဦးတည်ခံပြီးတော့ကတိတိုင်းကမာကြီးတော်ဆန်းဆန်းတွင်ပူပူမိသားစုရဲ့တိခါချက်မင်္ဂလာနဲ့တကွကတိလျာသင်္ကန်းများဆက်ကတူလိုက်ညချင်းကတိလူတော်မင်္ဂလာဝဲကုသိုလ်ကောင်းမှုများပြုလုပ်ကြတဲ့ခါကာလမှာပြင်းတို့ကိုချမ်းတို့မဆူဆူတဲ့တို့အလုံးစွမ်းပရိသာမင်းများဆောင်းအတွက်လိုအပ်တာအတွက်အပရိလမင်းများစိုက်ထူတာတွေဒါတွေလည်းတခါတည်းဦးဇင်းတို့နှမောလာတရားစကားတွေမှာဆောက်ကျက်နေပြီးတော့ခြေလက်ချတဲ့ခံကြတော့ဒါတွေအလုံးခြေလက်ကောင်ချအမြတမ်းပြေးပြေးပြေးနေလို့တလုံးနားလည်းတားရနော်အဲ့တော့ဦးဇင်းတို့ပရိသင်ရှင်ကိုကြောင်းပြုပြီးတော့အချာအရာကုသိုလ်ကောင်းမှုများဒါနတိလသမာဓိပညာကုသိုလ်ကောင်းမှုများစုအောင်ပြုရရတယ်အဲ့ဒီကုသိုလ်ကောင်းမှုများနဲ့ပတ်သက်ပြီးတော့ငါဒီကောင်းမြတ်တဲ့ရှင်ကျေတဲ့အမှုကိုပြုရပါလေလို့ကိုလှုပ်လိုက်တဲ့ကောင်းတဲ့အလုပ်ကလေးကိုတွေးပြီးတော့စိတ်ထဲမှာဝန္တာမှုကြည်နှုံးမှုဖြစ်ရမယ်ဟုတ်လားဒါကြောင့်အဲ့လိုလေးဖြစ်စီဖို့အထောက်ကူပြုဖို့ဘုရားရှင်ကအနုမောဒနာတရားစကားဆိုတာဟုတ်ပြီလားအဲ့တော့အနုမောဒနာတရားစကားဆိုတာကကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုရဲ့အကျိုးကိုပြပြီးတော့ပြောပြတဲ့တရားစကားအဘုဒ္ဓပါဠိတော်စက္ကနိပတ်လေးမှာစလင်ကတမန္တကတာသုတ်တံဆိုတဲ့သုတ်တံလေးတစ်ခုရှိတယ်။ဒါနကောင်းမှုပြုရတဲ့အခါတိုင်းဒါနကောင်းမှုနဲ့ပတ်သက်ပြီးတော့နှမောဒနာတရားစကားဟောတိုင်းဟောတိုင်းအဲ့ဒီသုတ်တံလေးကိုထည့်ပြီးတော့ပြောပြတယ်ပေါ့။အဲ့ဒီသုတ်တံမှာမြတ်စွာဘုရားဘာဟောပြထားလဲဆိုတော့ယန္တုတဲ့အလူပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးအလူခံတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးအဲ့လိုအင်္ဂါ၆ပါးနဲ့သာအလိုဒါနတစ်ခုကိုပြည့်စုံအောင်ပြုနိုင်မယ်ဆိုလို့ရှိရင်အဲ့ဒီအလိုဒါနရဲ့အကျိုးဘေးကဘယ်ပြည့်ပြည့်များရှိတယ်လို့တန်တာရှင်းပြလို့မရနိုင်ဘူးတဲ့ဥပမာမဟာသမုဒ္ဒရာထဲမှာရှိတဲ့ရေကိုဘယ်လောက်ရှိတယ်လို့တန်တာရှင်းပြလို့မရသလိုပဲလို့ပြောတော့ဘုရားဟောအလိုဘေးရဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးတဲ့အလိုခံတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးအင်္ဂါ၆ပါးအဲ့ဒီအင်္ဂါ၆ပါးနဲ့လည်းပြည့်စုံအောင်ဒါနကောင်းမှုတစ်ခုကိုလုပ်နိုင်မယ်ဆိုရင်အဲ့ဒီဒါနရဲ့အကျိုးတွေဘယ်လောက်ရှိတယ်လို့ဇုံမခံမလို့မရနိုင်ဘူးတဲ့အဲ့တော့လူပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးဆိုတာကမလူခင်ရှိဖို့ပါဖြစ်တဲ့ဥပစေရနာကိုတန်ရှင်းအောင်ဖြူစင်အောင်ကျူစမ်းရဟုတ်လားလူစေအခိုက်အတန့်မှာဖြစ်တဲ့မုံစစေရနာကိုလည်းတန်ရှင်းဖြူစင်ပြင်ကင်းအောင်ကျူစမ်းရမယ်အကုသိုလ်တွေမချမ်းရဘူးလောဘဒေါသမချမ်းရရဘူးလူပြီးတဲ့နောက်မှာဩငါဒီကောင်းတဲ့မှုကိုပြုခဲ့တယ်ဆိုတော့ကိုလူလိုက်တဲ့ဒါနနဲ့ပတ်သက်ပြီးတော့တပံပြန်စဉ်းစားပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်တဲ့စိတ်ဒီစေတနာမျိုးကိုအပ္ပရစေတနာလို့ခေါ်တယ်နော်အဲ့ဒီအပ္ပရစေတနာနဲ့ပတ်သက်ပြီးတော့လည်းလူပြီးတဲ့နောက်မှာဝမ်းမြောက်ဝမ်းသာရှိရမယ်အဲ့လိုမလူခင်ရှိဖို့လူစဲကာလလူပြီးတဲ့နောက်ဥပမောင်စာအပ္ပရစေတနာစေတနာ၃ဌာနမှာဖြူစင်တန်ရှင်းအပြည့်အင်းအောင်ဝမ်းမြောက်ဝမ်းသာပြုနိုင်မယ်ဆိုလို့ရှိရင်အလိုပေးတဲ့ပုဂ္ဂိုလ်ကသင်္ခါသုံးပါးနဲ့ပြည့်ရမယ်လို့ဆိုရတယ်ဟုတ်လားနောက်အလိုခံတဲ့ပုဂ္ဂိုလ်ကပြည့်စုံအောင်သင်္ခါသုံးချက်ကမလဲဆိုတော့ဇာကကင်းတဲ့ညာနာတော်လည်းဖြစ်ရမယ်တဲ့သူမဟုတ်ဇာကကင်းအောင်ရှင်းသုံးနေတဲ့ကုသိုလ်ကောင်းတော်လည်းဖြစ်ရမယ်တဲ့ဒါတည်းရှိတယ်နော်နောက်ဒေါသကင်းတဲ့ညာနာတော်လည်းဖြစ်ရမယ်သူမဟုတ်ဒေါသကင်းအောင်ရှင်းသုံးနေတဲ့ကုသိုလ်ကောင်းတော်လည်းဖြစ်ရမယ်တဲ့ဒါတည်းရှိတယ်နောက်မောဟကင်းတဲ့ယန္တာတို့လည်းဖြစ်ရမယ်သို့မဟုတ်မောဟကင်းအောင်ကျင့်သုံးနေတဲ့ကုသိုလ်ကောင်းတို့လည်းဖြစ်ရမယ်တဲ့အင်္ဂါ၃ချက်เนาะအဲ့ဒါလိုလူပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးအလိုခံတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးအင်္ဂါ၆ပါးနဲ့သာပြည့်စုံအောင်လုပ်နိုင်မယ်ဆိုရင်ဒီကောင်းမှုတစ်ခုရဲ့နောက်အကျိုးလေးဟာဘေးရေပင်များရှိတယ်လို့ဘယ်သူမှခံမလို့မရဘူးမဟာသမုဒ္ဒရာထဲမှာရှိတဲ့ရည်ရွယ်ချက်တိုက်တာရှင်တယ်လို့မရတဲ့လူမျိုးပဲလို့မြတ်စွာဘုရားဥပမာပေးပြီးတော့ဟောတာเนาะ ဒါကြောင့်ဒါနသွားမှုပြုရတဲ့ဒုဒါနရှင်များအဲ့ဒီခြေကနာလေးကိုစဉ်းစားပြီးတော့ကိုယ့်ရဲ့ဘက်ကပြည့်စုံရမယ်အင်္ဂါ၃ချက်နဲ့ပြည့်စုံအောင်ကြိုးစားရမယ်ဟုတ်လားဒီဆက်ပြီးတော့ကျွန်တော်ပြောရင်တော့ရသော်ပဲအစိုးအမဆိုတဲ့အလုံးမမြတ်တဲ့မြင့်မြတ်တဲ့ကာမနာတို့ရဲ့ကြီးနဲ့တွေ့ကြုံရတဲ့အခါမိမိကလည်းပဲအဉ္ဉဏ်ရှိတဲ့လူသားတယောက်ဖြစ်နေတဲ့အခါမှာကုသိုလ်ကောင်းမှုတွေကိုတစ်စင့်တစ်စင့်မြင့်တဲ့မြင့်အောင်တိုးတက်ပြီးတော့ပြုရရမယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ဆက်ပြောခြင်းပါဒါကတော့အလုံးပေးတဲ့ကောင်းတော်တို့အတွက်အရေးပဲပါဟုတ်လားကုသိုလ်ကောင်းမှုကိုတစ်စင့်ပြီးတစ်စင့်မြင့်တဲ့မြင့်အောင်ကြိုးစားရရမယ်ရသော်ပြားကကုသိုလ်ကောင်းမှုတို့မှာနော်ဒီတတ်နေရဆိုရင်တော့ငါမချီးမွမ်းဘူးတဲ့ဆုပ်ယုပ်နေရဆိုရင်တော့ပြောဝင်ရမရှိမလေတဲ့တိုးတက်နေမှသာလေငါချီးမွမ်းမယ်လို့မြတ်စွာဘုရားဟောတာရှိတယ်။နောက်ကုသိုလ်ကောင်းမှုကိုတိုးတက်နေမှမြတ်စွာဘုရားချီးမွမ်းမယ်တဲ့နော်ဒီတတ်နေရဆိုရင်တော့မချီးမွမ်းနိုင်ဘူးတဲ့ဆုပ်ယုပ်နေမယ်ဆိုရင်တော့ဘယ်ပြောဝင်ရရှိမှမလဲတဲ့ဟုတ်လား။ဒါကြောင့်ကုသိုလ်ကောင်းမှုတွေကိုနော်အရေးတွေအဖြစ်လို့လည်းကောင်းအရေးချင်းအဖြစ်လို့လည်းကောင်းတိုးတက်အောင်များပြန်အောင်ကြိုးစားကြရမယ်ပေါ့။အဲ့ဒါနဲ့ပတ်သက်ပြီးတော့ဘလို့တို့လည်းအောင်ကြိုးစားမလဲဆိုတာလေးနဲ့တော့ရင်းတို့ဆက်ဆက်နေတဲ့ဥဒ္ဒံလေးတစ်ခုပြောပြမယ်။ဝေလာမသုတ်တံလို့အင်္ဂုတ္တပါဠိတော်နဝကနိပတ်မှာမှတ်တမ်းတင်ထားတာရှိတယ်။အခါတော်မှာမြတ်စွာဘုရားရဲ့ခြံတော်မှာကိုနာရဝိပတိကြီးရောက်လာတော့မြတ်စွာဘုရားကဒါကြီးအလိုဒါနကိုပြုရလားလို့မြတ်စွာဘုရားမေး။မေးတော့နာရဝိပတိကြီးကရသော်ဗျာတဲ့ပြီးတော့လူဒါနတော့ကျွတ်ပါလေဒါပေမဲ့လို့ပအုံးကြီးလည်းနှစ်ခုမြောက်တော့သကွဲသမင်းဟိုလာပြေးလူရသဖြင့်တပြီးတော့ရစီထဲမှာတိတ်ပြီးတော့ဝမ်းမြောက်ဝမ်းသာမရှိလာဘူးအဲ့ဒီချိန်ကတတိယဆင်းရဲတော်မှနေတဲ့အနေနဲ့ဖြစ်နေတာအေးအကြောင်းအရာကိုပြောရင်အလုံးကျေပြတ်ပါလေဒါကြောင့်သူမောမောမြတ်မြတ်လုပ်ပြီးတော့မလူနိုင်ဘူးပေါ့နော်သကွဲသမင်းပုံးကြီးဟင်းလည်းနှစ်ခုဒါပဲသူလူနိုင်တယ်အဲ့တော့သူ့ရဲ့လူဒါနပတ်သက်ပြီးတော့ဝမ်းနေတဲ့အမေရဲ့စကားလျှောက်တော့မြတ်စွာဘုရားကတရားကြီးတဲ့လူဝဲဝတ္ထုပစ္စည်းဆိုတာကအဓိကမဟုတ်ဘူးဟုတ်လားကိုယ့်ရဲ့စေတနာမြင့်မြတ်မှုတန်တဲ့အဓိကဖြစ်တယ်ဆိုပြီးတော့သင်ရဲ့အလိုဒါနကိုအလိုခံတဲ့ပုဂ္ဂိုလ်တွေဟာအလုံးမြင့်မြတ်တဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်ဒါအလုံးမြင့်မြတ်တဲ့ကုသိုလ်ကောင်းမှုကိုဖြစ်စေတယ်။အိုးရှင်တော်ကငါဘုရားအလောင်းတော်မှာဝေလာမဆိုတဲ့ပုံနာကြီးတယောက်ဖြစ်ခဲ့ဘူးလေ။အဲ့ဒီတော့ကအလုံးချမ်းသာကြွယ်ဝတဲ့အတွက်ကြောင့်အနိနာဝန်ကျင်မှာရှိတဲ့လူတွေကိုလောကန်စားတော့เสียမလိုလောက်အောင်ကိုသူလှူဒန်းခဲ့တယ်။နော်လေဆိုင်တဲ့လူတွေလည်းမလိုအောင်ထွန်တုံးပိတ်နော်ထမေချောင်းစီတကယ်ကိုသူအလိုကြီးအကြီးကျယ်လိုတာများလည်းများတယ်မွန်လည်းမွန်မြတ်တယ်။ဒါပေမဲ့လို့မြတ်စွာဘုရားဗာပြန်ပြောတော့ဆိုတော့အလွန်ကြီးကျယ်တဲ့အဲ့ဒီအလူကြီးကိုငါလှူခဲ့စဉ်တုန်းကငါရဲ့အလူဒါနကိုတန်ရှင်းအောင်ပုတ်တင်နိုင်တဲ့အလူကပုဂ္ဂိုလ်တယောက်မှငါမရခဲ့ဘူးတဲ့။ဟုတ်လားအဲ့ဒီတော့ကဘလောက်ပဲကြီးကြီးတဲ့လူကြီးကိုလှူခဲ့တယ်ပဲဆိုဆိုအခုဒီအစုံမသာသနာရင်းမှာတောတန်းပါတယောက်ကိုလှူရတဲ့အလှူဒါနလောက်မမြတ်ဘူးလို့ရသော်ဘုရားအဲ့ဒီမှာဟောဆက်ပြီးတော့ရသော်ဘုရားကုသိုလ်ကောင်းမှုရဲ့တန်ဖိုးကိုအကင်းဖြတ်ပြန်တယ်ပေါ့နော်တောတန်းပါတရားကိုလှူရတာနဲ့တဂရဂံတယောက်ကိုလှူရတာကပိုပြီးတော့အကျိုးကြီးတယ်တဂရဂံတရားကိုလှူရတာနဲ့အနာဂံတယောက်ကိုလှူရတာကပိုပြီးတော့အကျိုးကြီးတယ်နာဂတရားကိုလှူရတာနဲ့ယန္တာတဘာကိုလှူရတာပို့ပြီးတော့ကျူးကြီးတယ်။ယန္တာတရားကိုလှူရတာနဲ့ပိစိကဘုရားရှင်မြတ်တဘာကိုလှူရတာပို့ပြီးတော့ကျူးကြီးတယ်။ပိစိကဘုရားရှင်မြတ်အပန်းတရားကိုလှူရတာနဲ့သမ္မာသမ္ဗုဒ္ဓမြတ်စွာဘုရားတရှိကိုလှူဒန်းပူဇော်ရတာပို့ပြီးတော့ကျူးကြီးပါတယ်။နောက်ဘုရားကိုလှူရတာနဲ့ဘုရားအမှုရှိတဲ့သံဃာတော်တွေကိုလှူဒန်းရတာပို့ပြီးတော့ကျူးကြီးတယ်။နောက်ဘုရားမှုရှိတဲ့သံဃာတော်အရတိမျက်နှာအရရှိမျက်နှာကရှိရှိမျက်နှာသံဃာတော်တို့ရဲ့ဂုဏ်ကိုအာရုံပြုပြီးတော့ကျောင်းကိုများဆောက်လုပ်ပြီးတော့လှူဒန်းနိုင်ပေဆိုရင်တော့အဲ့ဒါအလှူဒါနထဲမှာအထွတ်အထိပ်ပဲတဲ့။အဲကျောင်းလှူတဲ့အလှူကအလှူဒါနထဲမှာအထွတ်အထိပ်လို့မြတ်စွာဘုရားဟောတယ်။ဒါလည်းတန်ခိကကျောင်းနော်ပုဂ္ဂိုလ်ကိုရှင်မှန်းပြီးတော့အပစုတွေပဲဘဝတွေပဲရှင်ဒါကတိတ်ပြီးတော့တန်ခိကဒါနလောက်ပြည့်မြတ်တယ်လို့ဆိုနိုင်တော့ဟုတ်လား။တရားမှုရှိတဲ့သံဃာတော်လေးအလုံးရဲ့ဂုဏ်ကိုအာရုံပြုပြီးတော့သံဃာတော်ကိုပဲရှင်မှန်းပြီးတော့လူမယ်ဆိုရင်အဲ့ဒီအကြောင်းလူတိုင်းရတဲ့လူလာနာလေးတဏှာထဲမှာအထွတ်တည်တယ်။အဲ့မှာဆက်ပြီးတော့မြတ်စွာဘုရားကအဲ့ဒီကြီးကျယ်လာပါလေဆိုတဲ့တရားမှုရှိတဲ့သံဃာတော်လေးကိုရှင်မှန်းပြီးတော့လူရတဲ့အကြောင်းလူရတဲ့ကုသိုလ်ကောင်းမှုကြီးချက်ဘုရားရဲ့ဂုဏ်တရားရဲ့ဂုဏ်သံဃာရဲ့ဂုဏ်ကိုစိတ်ကတကယ်သိမြင်နားလည်ပြီးတော့ဉာဏ်နဲ့သက်ဝင်ပြီးတော့ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသာဂံတရဏံကိစ္ဆာမိ ဘုရားတရားတန်ခါရတနာမြတ်သုံးပါးကိုတော့အသက်နဲ့နှင်းပြီးတော့နော်ကိုးကွယ်ပါလေဒါသီလာနဲ့အမျက်ဆုံးပါပဲဒါကလွဲလို့အာဟုတရားမရှိဘူးလို့စိတ်ထဲမှာတကယ်လိုက်လိုက်တကယ်တရဏဂုံကိုစောင့်တိနိုင်တယ်ဆိုလို့ရှိရင်အဲ့ဒီတရဏဂုံကစောစောကပြောတဲ့တော့ဒါနာကောင်းမှုတွေချင်းမြတ်တယ်အစတရားမကောဘူးနော်မှန်ပါပါခင်ဗျာဒါပေမဲ့ဘာလို့လို့တော့ဉာဏ်တော့လို့တယ်သိရမယ်သိရမယ်ဟုတ်လားအသိရှိရမယ်နော်ကုသိုလ်ဆိုတာဘယ်နှမှာအည်သွေးလေးကွာသွားတာဆိုစိတ်ထဲမှာဖြစ်ပေါ်တဲ့အည်သွေးလေးကိုမူတည်ပြီးတော့ကုသိုလ်ရဲ့ဓာတ်မှုဆိုတာကွာသွားတာအပေါ်ရဒုက္ခကံတာလောက်ကြည့်ပြီးတော့ကဲပြတ်လို့မရဘူး။ဟောစေရနာကိုကံလို့ဟောတာနော်။ကိုယ်အတွင်းတဏ္ဍာမှာဘလို့စေရနာတွေဖြစ်နေလေ။အခုစွန့်လို့မှုနဲ့ရှင်တဲ့စေရနာတဲ့စေရနာမြတ်သုံးပါးရဲ့ဂုံကိုတိမှုဉာဏ်ပညာနဲ့ရှင်တဲ့စေရနာကိုပို့ပြီးတော့အားကြီး။ဟုတ်လား။ဒါကြောင့်ဒါနာချက်တရဏဂုံကမြတ်တယ်လို့အချင်းချင်းမှတ်ရမယ်နော်။အဲ့ဒီတရဏဂုံသုံးပါးတဲ့နော်ကြည်ညိုတဲ့စိတ်နဲ့သူတော်ဘာတက်ကိုမတတ်ပါဘူး။သူဝကြည့်ခြင်းတရားမယူပါဘူးကာမကိစ္စဖောက်ပြန်မှန်းရဆိုတာမချင်ပါဘူးအုံမမှန်တဲ့စကားကိုကြောပါဘူးအရက်သေးတာကိုရဲ့စီပါကိုမတော့စားမသုံးဆွဲပါဘူးလို့ငါးပါးတိလကရုဓမနိစ္စတိလကိုစောင့်တည်ခြင်းသုံးမယ်ဆိုရင်အဲ့ဒါကပို့ပြီးတော့ဉာဏ်ရည်တည်းတဲ့ဟောတရဏဂုံထဲတရဏဂုံကဥပြုတဲ့တိလကဉာဏ်ရည်တည်းဟောကုသိုလ်တွေကိုဉာဏ်ရည်တည်းဉာဏ်ရည်အောင်ကြည့်လို့ကြားဖို့ဆိုတာလေးနဲ့ပတ်သက်ပြီးတော့ပေးတယ်လို့စဉ်းစားတယ်ကိုပြောတာပါဟုတ်လား။အော်အဲ့ဒီတိလာတဲ့ဘာသာမြတ်တုံးဆိုတော့နာတာတရှိတရှိခန့်မြတ်သို့မဟုတ်လက်ဖြစ်တဲ့ခန့်ကာလမြတ်ပွားများရတဲ့မေတ္တာတရားကပို့ပြီးတော့ဉာဏ်ရည်တည်းတဲ့ဟော။အရင်ကြီးတွေပိုနေလာလေလေ။ဟောအရင်ကြီးဆိုတာမြင်လာတဲ့အရင်ကြီးကိုပြောတာဟုတ်လား။အဲ့ဒါအလုံးနေသွားတယ်ဒါပေမဲ့စိတ်ထဲကစိုက်ထွားမဲ့အရင်ကြီးကတော့များတာနော်။အေးအဲ့ဒီမေတ္တာစေတနာလေးကအလွန်ကြီးကျယ်တဲ့ကောင်းမှုဖြစ်တယ်အဲ့တော့မေတ္တာဆိုတာကတူတူလေးပြောလိုက်ပါဦးမယ်မေတ္တာဆိုတာကသတ္တဝါတွေရဲ့ပုံမှာအစိမ့်ကျက်မရွေးပဲနဲ့တက်တက်ကောင်းနေခြင်းနဲ့ချမ်းသာနေခြင်းနဲ့စိတ်ကလေးပဲဒါဖြစ်ဖို့လည်းပဲအရင်လေးချင်းမှလာတယ်လွယ်လွယ်ကူကူဖြစ်နိုင်ဇုတိယကတော့သူကဖြစ်ဖို့မလွယ်ဘူးအောင်စော့တကယ်တော့လူချင်းတို့တွေကချစ်ချင်းမုန်းချင်းဒီနှစ်ခုပဲကုလားဆက်ကုလူဆက်ဆံနေကြတာနော်အလိုကြတော့ချစ်တယ်အလိုမကြတော့ပုံတယ်တက်တက်ချစ်ချင်းမုန်းချင်းမပါဘဲနဲ့အတ္တဝါရီရဲ့ကောင်းကျိုးချမ်းသာကိုလိုလားယုံတက်တက်ကလေးဆိုတာကဖြစ်ဖို့အလွန်ခက်တယ်။ဟုတ်လား။စိတ်ဓာတ်တွေမုန်းတာတွေမပါဘူး။တက်တက်ကိုကကောင်းစေခြင်းလား။အလွန်မြင့်မြတ်တဲ့မေတ္တာသဘောလေးပေါ့နော်။စိတ်ဆရာကောင်းလို့ရှင်းလိုက်တာမျိုးမဟုတ်ဘူး။မုန်းဆရာကောင်းလို့မုန်းလိုက်တာမျိုးလည်းမဟုတ်ဘူး။စိတ်ဆရာမုန်းဆရာကိုစိတ်ဝင်စားဘူး။ကိုကတက်တော်ရီရဲ့ပုံမှာကောင်းတဲ့စိတ်မွေးဖို့ပဲစိတ်ဝင်စားတာ။ဟောသူတို့ကကောင်းစေကောင်းကျင်စရာကောင်းမှကိုကကောင်းပြမယ်ဆိုတာမျိုးမဟုတ်ဘူး။သူတို့ကဘလို့ပဲဖြစ်နေဖြစ်နေအဲ့ဒါကိုလည်းမဆိုင်အကောကိုရဲ့စိတ်လေးကလေးညံ့ညံ့အောင်တတ္တဝါတွေကိုအာယုံတစ်ခုအနေနဲ့ယူပြီးတော့ကောင်းစေခြင်းတဲ့စိတ်ကလေးတတ္တဝါတွေဆိုတာမုန်းရင်လည်းဒီတတ္တဝါတွေကိုပဲမုန်းလိုက်တာပါပဲဟုတ်လားအေးကောင်းကျိုးစီးပွားကိုလိုလားတယ်ဆိုလည်းဒီတတ္တဝါတွေပေါ်မှာလိုလားတာပဲအာယုံကတော့တတ္တပြင်းညာတတ္တဝါကိုပဲအာယုံပြုလို့ဖြစ်တာဒါပေမဲ့ကိုကနော်မြင့်မြတ်တဲ့စိတ်ရှိမယ်ဆိုရင်မေတ္တာဖြစ်မယ်ကိုကယုံညံ့တဲ့စိတ်ဖြစ်မယ်ဆိုရင်တော့မုန်းတီးတာတွေဆက်ဆုပ်တာတွေဓာတ်တွေဖြစ်လာမှာပေါ့ဟုတ်လားတို့ဒီမေတ္တာစိတ်ကလေးကခုနကပြောတဲ့ကုသိုလ်ကောင်းမှုတွေအလုံးနဲ့ပါတယ်အဲ့ဒီမှာအဲ့ဒီမေတ္တာချက်ပါတဲ့နောက်အဲ့ဒီလုဒ္ဒရာနောက်ဆုံးဟောတာတဲ့ကုသိုလ်ကောင်းမှုကဘာလို့ဆိုတော့အနေစာတင်ညာတဲ့ဘဒုဟနာမတ္တံပြီနတ်လာတရှိတရှိခမင်းပွားများရတဲ့အနေစာတင်ညာအဲ့ဒါကအမျက်ဆုံးပဲအဲ့ဒီအနေစာတင်ညာလေးကိုလည်းဦးဇင်ကလည်းနေဦးစားပြီးပြောနေတဲ့အချိန်လေးမှာဟုတ်လားကောင်းမှုတွေကိုအမြင့်မြတ်ဆုံးအထွေထွေရောက်အောင်ပြုနိုင်ဖို့ဆိုရည်ရည်ချင်းနဲ့မဟုတ်လားအဲ့တော့အနေစာတင်ညာဆိုတာဘာပြောတာလဲအနေစာဆိုတာမတည်ငြဲတာတင်ညာဆိုတာအမှတ်ရတာတော့မတည်ငြဲတာကတဘာဝလောကကြီးရဲ့အမှန်တရားအဲ့ဒီအမှန်တရားကိုအမှတ်ရတင်ညာအနေစာကလောကကြီးရဲ့အမှန်တရားတင်ညာကအဲ့ဒါကိုမမေ့ဘူးဒါပဲနော်အနေစာကလောကကြီးရဲ့တဘာဝတရားဒါတော့သူဒီတိုင်းပုံမှန်ဖြစ်နေတာအနေစာဆိုတာအလားဘုရားအမှန်ရတာနဲ့အမှန်မရတာဒါပဲကွာချပါတကယ်အမှန်တရားကြီးပဲသူကအဲ့တဒီနေရာမှာအလေးစားဆိုတာလေးကိုဒီနေ့လေးပြောခြင်းလူ့ဘဝရဲ့တိတွေကိုပြောပါဦးလူ့ဘဝဆိုတာဘယ်လိုလိဘယ်လိုလေးနေရှိရလို့လို့ဒီစုံပြောကမြန်တကယ်လို့နေခဲ့နေဆိုရင်ပြင်လို့ပြောနေကြစကားလေးတကောင်းပါနော်လူ့ဘဝဆိုတာဘာလို့လူ့ဘဝဆိုတာပျက်စီးခြင်းနဲ့ပျက်စီးခြင်းတွေကိုသွားနေတာဒါလူ့ဘဝရဲ့အတိတ်ပဲ
အဲ့ကျန်တဲ့ဒီပဲဖွင့်ဆိုချက်တွေလည်းပဲရှိကောင်းရှိနေမှုတို့တော့ဒီလေးပဲဖွင့်ဆိုချက်ကတော့လုံးဝညှင်းလို့မရပျက်စီးခြင်းနဲ့ပျက်စီးခြင်းကြီးကိုသွားနေတာပျက်စီးခြင်းနဲ့ဆိုတာကအနိစ္စကိုယဉ်ညွတ်တာပျက်စီးခြင်းဒီတို့ဆိုတာကမရဏကိုယဉ်ညွတ်တာအနိစ္စဆိုတဲ့စကားလုံးမရဏဆိုတဲ့စကားလုံးစကားလုံးတစ်ခုတူနော်အနိစ္စဆိုတာဘာလို့မရဏဆိုတာဘာလို့ငါးကြိမ်ပြောနော်အနိစ္စဆိုတာကတခဏတိုင်းတခဏတိုင်းပြီးဆုံးလိုက်နေတဲ့သဘောကိုအနိစ္စလို့ပြောတာမရဏဆိုတာကတဘဝအပြီးပိုင်းပြည့်စည်သွားတဲ့သဘောကိုမရဏလို့ပြောတာဟုတ်လားအဲ့တော့အနိစ္စကအချိန်နဲ့ကဖြစ်နေတယ်မရဏကတော့တဘဝမှာတစ်ခါဖြစ်နေတယ်အဲ့တော့ပျက်စီးခြင်းနဲ့ပျက်စီးခြင်းကြီးကိုသွားရဲဆိုတာအနိစ္စဖြစ်ရင်လည်းမရဏစီကိုသွားရဲပေါ့အဲ့တော့ဘဝမှာအနိစ္စဖြစ်နေတယ်ဆိုတာလေးကိုသတိထားမိဖို့လိုတယ်အဲ့ဆိုရအောင်ဆိုသောတော်ကသီလရေတော်ကအနေနဲ့လေးတတိယနိုင်ငံဆက်ကစဲအနေနဲ့လေးပြောခဲ့ဆိုခဲ့တာကိုနားထောင်ခဲ့တယ်တွေးခဲ့တယ်ကြံခဲ့တယ်ဟုတ်လားအဲ့အဲ့ဒါလေးတွေဥပါတော့မရှိတော့ဘူးဟုတ်တယ်မဟုတ်လားမရှိတော့ဘူးနော်အဲ့ဒါလည်းရှင်ဝိလေးတွေကြာနေသေးတယ်အခုကိုယ်ကမရှိတော့ဘူးလို့ပြောလိုက်တာကိုပဲမရှိတော့ခုတည်းလေးဖြစ်ခဲ့တာကိုပဲမရှိတော့သောတော်ကမဆိုထားနဲ့မနေတော့မှဆိုတာမဆိုနဲ့အရင်လားကအရင်နှစ်ကအရင်ဘဝကဆိုတာတွေမဆိုထားနဲ့ခုတည်းလေးဖြစ်ခဲ့တာကိုပဲမရှိတော့နောက်တတားအစ်စ်တက်ပြီးတော့ဖြစ်တာပဲဒါကတဘာဝတရားတွေကိုသတိထားတဲ့အလေးချင်းရှိမှဒလဇက်ဆက်ပြီးတော့ဖြစ်နေတာပါလားနောက်ထပ်တစ်ခုဖြစ်ဖြစ်လာတိုင်းအရင်ဖြစ်ဖြစ်သွားတဲ့ဥစ္စာကမရှိတော့ပါလားလို့သိနိုင်တော့ဒါကစိတ္တမယဉာဏ်အတွက်ကြီးပဲပြီးတော့ကြောတာပါဘာဝနာမယဉာဏ်နဲ့ဒီအိဋ္ဌာဖြစ်နေတာကိုဒလဇက်သိရင်တော့သူကသတိပဋ္ဌာန်ဘာဝနာကိုအတုမတာရနိုင်သတိပဋ္ဌာန်ဘာဝနာနဲ့ကင်းပြီးတော့ဒလဇက်ဖြစ်ပေါ်ပြီးတော့ဒလဇက်ချုပ်ပြောက်လိုက်နေတဲ့အမှန်တရားကိုမသိနိုင်ဒါပေမဲ့အခုဦးဇင်းပြောနေတာကပါလေစိတ္တမယဉာဏ်တဲ့ကြီးပဲပြောတာမှန်မှန်ကန်ကန်စဉ်းစားရှင်းရင်ပြီးတော့သိဖို့ဒါနဲ့ပဲအရင်ကြီးအခက်အခဲရှိဘူးလို့ပြန်ပြင်ပါလေစဉ်းစားကြည့်စဉ်းစားကြည့်မြင်ခဲ့တာတွေကြားခဲ့တာတွေအနက်နေရခဲ့တာတွေအရာတာတွေစားသောက်ခဲ့တာတွေအတွေ့အထိတွေတွေ့ရှိခဲ့တာတွေအတွေ့အကြံတွေဖြစ်ခဲ့တာတွေဘဝမှာကြိမ်ပါများစွာမရင်မတွက်နိုင်အောင်ဖြစ်ခဲ့တာပဲဒါပေမဲ့အခုဘာရှိတော့လို့မင်းဘာတခုမှပတ်တည်နေတာမရှိဘူးအခုကအခုသဘောလေးနဲ့အခုအသိရက်တည်နေတာပဲအခုဘယ်လိုသဘောနဲ့ရက်တည်နေရောညပြီးတော့စဉ်းစားလိုက်ခုထိုင်နေတယ်အပေါ်ဘက်ကိုကြည့်ရပြည်ထားတယ်လက်နဲ့ကင်ပြလို့မရတော့မျက်စိနဲ့ကြည့်လို့မမြင်ရတော့ပရမတ္ထသဘာဝတရားလေးတွေဖြစ်နေတယ်ပါလေပူတဲ့သဘောအေးတဲ့သဘောသို့မဟုတ်မာကျိုးတဲ့သဘောနူးညံ့တဲ့သဘောဟုတ်လားလေးတိုင်းပဲဆိုရင်အေးတဲ့သဘောသဘောလေးဒါကပရမတ္ထသဘာဝတကယ်ဖြစ်နေတဲ့သဘောလေးလက်နဲ့ကင်ပြလို့မရဘူးမျက်စိနဲ့ကြည့်လို့မမြင်ရဘူးဟုတ်လားသဘောကလေးသဘောလေးအဆက်ပြီးတော့ကြည့်လိုက်ဝေဒနာသဘောလေးတွေရှိတယ်နည်းနည်းလေးခိုင်းလာကြလာတော့ခန္ဓာကတ္တလေးတွေရှိတယ်အဆင်မပြေတာလေးတွေရှိတယ်အဆင်မပြေတော့နည်းနည်းလေးပြင်လိုက်တော့အဆင်ပြေပါဗျာလို့အဆင်ပြေတယ်ဆိုတာဒုက္ခကိုပြောတာအဆင်မပြေဘူးဆိုတာဒုက္ခကိုပြောတာဒါဝေဒနာဒီဥစ္စာကလည်းမျက်စိနဲ့ကြည့်လို့မမြင်ရဘူးလက်နဲ့ကံပြလို့မရဘူးစိတ်နဲ့ဉာဏ်နဲ့လာနေသိနိုင်အဲ့ဒီသဘာဝသဘောလေးတွေကဘယ်သဘာဝမှတည်နေတာမြင်နေတာမရှိတခုပြီးတခုဖြစ်လာပဲသူကသဘောပြီးသဘောဖြစ်နေတယ်အဲ့ဒီသဘောကိုမြင်မှအိဋ္ဌာကိုမြင်နိုင်တာအခုမျက်စိနဲ့မြင်ရတာကအကောင်ထည်ကြီးပဲမြင်ရတာအကောင်ထည်ကြီးကတော့ကုကြည့်လေဒီပုံစံတော့ကြာကြည့်လေဒီပုံစံသူ့ဟာပဲချင်းပြက်သွားတယ်ဆိုတာပြောလို့မရဘူးဘောပေါလားအဲ့တော့အိဋ္ဌာကိုပြောနေရနော်အိဋ္ဌာဆိုတာတခဏတိုင်းဖြစ်ပေါ်ပြောင်းလဲနေတဲ့သဘောကအဲ့ဒီလိုမျိုးပြီးပြီးပြီးပြီးပြီးပြီးသွားရင်းနဲ့ပဲနောက်ဆုံးအပြီးပြီးသွားဒါပဲပျက်စီးခြင်းနဲ့ပျက်စီးခြင်းစီကိုတွားနေလေဆိုတာဒါပဲအဲ့ဒါပဋ္ဌာန်ရှိတဲ့လူလည်းရှောင်လို့မရဘူးပညာတက်တဲ့လူလည်းရှောင်လို့မရဘူးဘဝရလို့ဖြစ်လာရင်ဒီလမ်းစဉ်ကိုရှောက်ဖို့ရှောက်ရတဲ့ဒီပုံစံကွက်ခြင်းကိုကြာကိုကြာတယ်ပျက်စီးခြင်းနဲ့ပဲပျက်စီးခြင်းစီကိုတွားနေတာဒါပဲဒါကြောင့်မလို့အလုံးဟာဒုက္ခတွေကြီးပဲအပေါ်ရင်လာအမျိုးမျိုးပွင့်ပြချမ်းသာနေတာတကယ်တကယ်ကတော့ပျက်စီးခြင်းနဲ့မရှိမလားပျက်စီးမဲ့စီကိုတွားနေပြီးတော့ဒီပိုင်ရက်သွားရတာဒါပဲဟုတ်လားဒါကြောင့်မိလည်းပေါ်တော့အဲ့ဒါဘာလို့လို့မေးအိဋ္ဌာသဘာဝအဲ့ဒါတွေကိုအမှတ်ရရင်အိဋ္ဌာတင်ညာဘောပေါ်မလားအေးအဲ့တော့ဦးဇင်းတို့ဒီနေရာမှာအဲ့ဒီအိဋ္ဌာတင်ညာဆိုတာလေးကိုဥပြီးတော့ပုံပေါ်အောင်သုတ္တန်လေးတခုပြောပြတယ်ဟုတ်ဦးဇင်းကုတရားဟောတာမိနစ်20ပဲရှိသေးဟုတ်လားသုတ္တန်လေးတခုပြောပြတော့တူတူအချင်းတူလေးတွေမှာအလုံးစုံနေနေပေါ့ဒါကြောင့်ပေးချတော့နားဆိုင်ပြီးတော့ထားဟုတ်လားပေါင်းပြောက်ပြင်းနားထောင်ရင်တော့တရားဘေရောက်တော့မှတိမှာမဟုတ်နော်တတိယအိဋ္ဌာတင်ညာမတိမြဲတဲ့သဘာဝလေးကိုပို့ပြီးတော့သင်ရှားအောင်တုတ်တန်လေးတစ်ခုပြင်ပြောပြမယ်။ အဲ့ဒီသုတ္တံကနိဒာနဘုရားတန်ရုပ်ပါဠိတော်အနမရကတန်ရုပ်မှာမြတ်စွာဘုရားဟောတာကမှတ်တမ်းနေတာသုတ္တံရဲ့နာမည်ကဝေပုံနာပပတသုတ္တံနဲ့ဝေပုံနာပပတပပတဆိုတာတောင်ဝေပုံနာဆိုတာကအဲ့ဒီတောင်ကြီးရဲ့နာမည်ပေါ့နော်ခါတော်မှာမြတ်စွာဘုရားဇာတိမျိုးရဲ့ဘေးနားမှာရှိတဲ့ဂိတ်ဆုတော်ပေါ်မှာမြတ်စွာဘုရားတရင်တော်တယ်အဲ့ဒီအချိန်မှာမြတ်စွာဘုရားနာမယံတန်ခါးကြီးအများကြီးခြံရံပြီးတော့တရင်တော်နေတာရှိတယ်အဲ့ဒါကုသိုလ်ညနေခင်းမှာလည်းဆိုပြရင်အဲ့ဒီရဟန္တာလူတွေအလုံးကိုတရားလို့ခေါ်တယ်။ဟောတဲ့တရားကလက်တွေ့အလောင်းကြပါတယ်။မနမကမှာရှိတဲ့ဝေပုံလားတောင်ကြီးကိုလက်ညှိုးညွှန်ပြပြီးတော့လည်းဆိုပြရင်တရားဟောတာ။ဘုဒ္ဓဘုရားမိခဝေရဟန္တူတဲ့အချိန်တုန်းကဖြစ်ခဲ့တာလေးတို့ပြမယ်။ဟောဒီဝေပုံလားဆိုတဲ့တောင်ကြီးဟာတဲ့အချိန်တုန်းကပါရှိနာဝန်သားလို့အမည်ရခဲ့ဘူးလေ။ဝေပုံနာဆိုတဲ့တောင်ကြီးဟာအချိန်တုန်းကပါရှိနာဝန္တာလို့အမည်ရခဲ့မှုလေ။အဲ့ဒီလိုမှဒီဝန်းကျင်မှာနေတဲ့လူသားတွေရဲ့မျိုးနွယ်ကတိဝရမျိုးနွယ်တွေတဲ့။အဲ့ဒီတိဝရမျိုးနွယ်တွေရဲ့တက်တန်းဟာနှစ်ပေါင်း၄000တောင်ရှိတယ်တဲ့။အဲ့ဒီလိုမှတိဝရမျိုးနွယ်တွေဟာပါရှိနာဝန္တာဆိုတဲ့ဒီတောင်ကြီးပေါ်ကိုရောက်ချင်လို့ရှိရင်၄ရက်တောင်အချိန်ယူတရတယ်။အောက်ဆင်းရင်လည်း၄ရက်အချိန်ယူပြီးတော့ဆင်းရတယ်တဲ့။တောင်ကြီးအမြင့်ကြီးပေါ့နော်။လူရည်ရဲ့တဏှာလည်းနှစ်ပေါင်း၄000ပဲအဲ့ဒီခဲအဲ့ဒီခါလုံးမှာဟောဒီလောက၃ပါးမှာအောက်ကုတ္တံဆိုတဲ့မြတ်စွာဘုရားပွင့်ထောင်းခဲ့တယ်အဲ့ဒီကောက်ကုတ္တံမြတ်စွာဘုရားရဲ့တဲ့ရတော်ရံတဝဲတော်ရံအက္ခတဝကအစုံကနော်ဝိလူရံနဲ့တိမ်စီဝဖြစ်တယ်အတိအကျမြတ်စွာဘုရားဟောတာနော်ဒါတချင်းလုံးကဒီကဘာမှာဖြစ်ခဲ့ဘူးလေဝိပုံနာတောင်ကိုညွှန်ပြပြီးဖြစ်ခဲ့ဘူးလေအမှန်တမ်းလေးကိုပြန်ပြီးတော့မြတ်စွာဘုရားပြောပြတယ်ဟုတ်တယ်လားအဲ့လိုမြတ်စွာဘုရားကဒီတော်ကြီးကပါရှိနာဝန်သားတို့အမြဲတမ်းကုလေလူသားတွေကတိဝရမျိုးနဲ့ဖြစ်တယ်။တက်တန်းက၄လောင်းရှိတယ်။တောင်ပေါ်ရောက်ချင်း၄ရက်တည်းရတယ်ဆင်းရင်၄ရက်ဆင်းရတယ်တဲ့။ပတ္တကဘိကဝေသာရှိဝိမသံပပတ္တသမေညာအတရဟိတံ။ယဟန်တို့ရဲ့ကြည်ကြားတယ်။ပတ္တကဘိကဝေကြည်ကြားတယ်။ဘာလို့ကြည်ခိုင်းတာလို့။ဣမတပပတ္တအဲ့ဒီပါရှိနာဝန်သားဆိုတဲ့တောင်ကြီးရဲ့သမေညာနာမည်ဆိုတာအန္တရဟိတံကိုပျောက်ခဲ့ပြီးလည်းရှိတော်မူတယ်။ဟုတ်လားတေဆမနုဿာကာလင်္ကတာအဲ့ဒီတုန်းကတိဝရမျိုးနယ်လူသားတွေအားလုံးကသေသွားကြပြီတောင်းမရှိတော့ဘူးတဲ့သောစာဘဂဝါပရိနိဗ္ဗာန်တော်တဲ့အဲ့ဒီတုန်းကကောဟုတ္တမြတ်စွာဘုရားပရိနိဗ္ဗာန်ဆံသွားပြီတဲ့မရှိတော့ဘူးဝိရဒါတို့သေဇီဝါတို့လေယာရောရံလေဝဲရံယာနာကြီးအကုန်လုံးလည်းပရိနိဗ္ဗာန်ဆံသွားပြီတဲ့ဘာမှမရှိတော့ဘူးတောင်းကြီးရဲ့နာမည်ပါရှိနာဝန္တဆိုလည်းပျောက်သွားပြီဒါမြတ်စွာဘုရားပြန်ဖို့ထုတ်ပြလို့တာနဲ့သိဝင်ရတာအဲ့လိုမြတ်စွာဘုရားအလုံးဟာပြီးဆုံးသွားကြပြီးဆုံးသွားကြတာကြီးပဲမရှိတော့ဘူးဆိုပြီးတော့ပဲအဆုံးသတ်သွားတာကြီးပဲအဲ့ဒါလိုမြတ်စွာဘုရားကကြည်ခိုင်းတာကြည်ခိုင်းတယ်ဆိုတာဉာဏ်နဲ့ကြည်ခိုင်းတာဟုတ်လားဉာဏ်နဲ့စဉ်းစားခိုင်းတာအဲ့လိုစဉ်းစားခိုင်းတော့မြတ်စွာဘုရားဘာသုံးသပ်ပြတော့ယာဝရှိတံဘိကဝေအလားမေဝသဗ္ဗသင်္ခါရီတို့နိဗ္ဗာန်ဤတို့အလံဝိရိစီတို့အလံဝိမုတ်ရှိတို့အလွန်တဘူးရှိရစကားပါပဲဒိဋ္ဌိကမှပြောလို့ဘိကဝေရန်တော်တို့တဲ့ယာဝစအလွန်အကင်းသာတယ်သမတေခါရီတို့အလုံးစုံသောသင်္ခါရတရားတို့၌နိဗ္ဗာန်တိတုံကြီးဝေခြင်းကအလံတင့်လာတိတာဤအလမေဝတင့်လာတိတာဤဘာလို့လဲတော့သင်္ခါရတရားတွေဟာကြီးလိုပဲမတည်မြဲဘူးရှိမှတော့သုံးပွင့်ပြောသေးတယ်အဲ့ဒါနဲ့မေ့သွားတယ်နော်ပါပြောတယ်ရှိမှပြောထားတဲ့စကားလေးကနော်ဘိက္ခဝေယံတို့လိုသင်္ခါရသင်္ခါရတရားတို့သည်အနိစ္စမတည်မြဲတဲ့သဘောတရားရှိပါမေကုန်စွာဟုတ်လားအတုဝါမခိုင်မာတဲ့သဘောတရားရှိပါမည်ကိုဆိုအနတ္တတိကမတ္တတာတဲ့တ္တယာမရတဲ့သဘောဝတရားတွေကဖြစ်တယ်ဟုတ်ရဲ့လားအဲ့လိုမြတ်စွာဘုရားသုံးသပ်ပြတယ်နော်သင်္ခါရတရားမတည်မြဲတဲ့သဘောနော်မခိုင်မာတဲ့သဘောမတ္တတာတဲ့သဘောရှိတယ်အေဝံအနိစ္စဘိက္ခဝေသင်္ခါရအေဝံအတုဝါဘိက္ခဝေသင်္ခါရအေဝံအနတ္တတိကဘိက္ခဝေသင်္ခါရသင်္ခါရတရားတွေကဤလို့ဤပုံမတည်ငြဲတဲ့သဘောမခိုင်မာတဲ့သဘောမတက်တာတဲ့သဘောရှိရဲ့။ဒါကြောင့်မို့လို့ရာဝရှိတဲ့ဘိက္ခူရဲ့လက်ပေပါသဘောသင်္ခါရတွေနေပြီးကြည့်တယ်။ဒီသင်္ခါရတရားတွေရဲ့ပုံမှာအလွန်အကျေးသာနဲ့ညှိဝေခြင်းကတဲ့နေတဲ့။အလံဝိရိယတုံဝိရိယတုံဒီသင်္ခါရတရားတွေရဲ့ပုံမှာမမောမှုကင်းခြင်းကအလံတက်လာနေတာလေး။ဝိမုတ်ရှိတုံဒီသင်္ခါရတရားတွေကနေလွတ်မြောက်ခြင်းကအလံတက်လာနေတာလေး။ဆိုတော့ဒါတွေကအကောင်းနေမဟုတ်ဘူး။တရားနဲ့လွတ်အောင်လုံးနဲ့လေလို့ပြောတာဒါထဲမှာနော်ကိုယ်ကထင်တာကောင်းတယ်လို့ပဲထင်လိုက်ရတာနော်တကယ်တမ်းကကောင်းတယ်လို့ထင်ရတာပဲရှိတယ်တကယ်တမ်းအကောင်းကတော့မရှိဘူးတန်ရဲ့ဆော်ပြန်လုံးတက်ပြန်နော်တမိုင်းတောင်ကိုထောက်ပြီးတော့ တဘာဝလောကကြီးကိုဝေဖန်ပြတော့ဆက်ပြီးတော့မြတ်စွာဘုရားပြောပြတယ်ငယ်ငယ်လေးရှိရှိလေးရှင်းနာတော်ကြည့်နော်အဲ့ဒါလိုလည်းဦးဇင်းတို့ကာလတွေပြေပြောလာတဲ့အခါကျတော့အဲ့ဒီဝေဖန်နာတော်ကြီးကလည်းပါဠိနာဝန္တဆိုတဲ့နာမည်ပြောက်ပြီးတော့နာမည်တစ်မျိုးနဲ့ခါချင်းရှားလာပြန်တယ်တဲ့ဒါကာလနဲ့တန်ပေါင်းများစွာကြားတဲ့အခါမျိုးလို့ဆိုနိုင်တယ်ပေါ့နော်အဲ့တော့တောင်ကြီးရဲ့နာမည်ကဘုဖြစ်သွားပြန်လို့ဆိုတော့ဝင်ကကတောင်လို့ဖြစ်သွားပြန်တယ်တောင်ကြီးကကောက်ကောက်ကိုွေးကိုွေးလို့ဆိုနိုင်တယ်ပေါ့နော်အဲ့ဒီတုန်းကလူသားတွေရဲ့မျိုးနွယ်တွေရဲ့နာမည်ကရောကြီးတတ်တာလူမျိုးနွယ်တွေတဲ့အဲ့ဒီမျိုးနွယ်စုတွေရဲ့တတ်တာလောက်ရှည်တော့ဆိုရင်နှစ်ပေါင်း3000လောက်ရှည်တယ်တဲ့အဲ့ဒီလူတွေကအဲ့ဒီတောင်ကြီးဘုကိုရောက်ချင်း3ရက်တည့်ရတယ်ဆင်းနေရင်3ရက်ချီပြီးတော့ဆင်းရတယ်အဲ့ဒီခေတ်အဲ့ဒီခါတုန်းကဟောဒီလောက3ပါးမှာနော်ကောနာဂုံဆိုတဲ့မြတ်စွာဘုရားကိုငယ်လေတဲ့နော်လည်းရတော်ရင်လည်းဝဲတော်ရင်အကသဘာဝအစုံကတော့ဘိညောတနဲ့ဥဒ္ဒရာဖြစ်တယ်တဲ့မြတ်စွာဘုရားအတိအကျညွှန်ပြတာနော်အဲ့လိုမျိုးကြောင်းလဲမှုတွေကိုပြောပြီးတော့ဗာဆက်ပြောပြန်လို့ဆိုတော့သတ္တဇီဝိမသသမေညပပဒတသမေညအန္တရာဟိတအဲ့ဒီဝင်ကကဆိုတဲ့တောင်ကြီးရဲ့နာမည်လည်းကွဲသွားပြီတဲ့ရှိတော့ပျောက်သွားပြီတဲ့တိသမလုဒ္ဒတာလင်္ကတာအဲ့ဒီတော့မှလူသားတွေလည်းအကုန်လုံးပေကုန်ပြီတဲ့ကြောင်းရှိတော့သောသာဘဂဝါပြိလိဟုတော့အဲ့ဒီကောနာဘုံမြတ်စွာဘုရားလည်းပဲပြိလိမှာဆံသွားပြီတဲ့သူတာဥပါရီလည်းပြိလိမှာဆံပါမရှိတော့အင်းဝဒိသဘိကွေသင်္ခါရအင်းဝအတုဝဘိကွေသင်္ခါရအင်းဝအနတ္တတိကဘိကွေသင်္ခါရဤတို့ဤဘုံသင်္ခါရတရားတွေဟာမတည်မြဲတဲ့ဘောရှိတယ်မခိုင်မာတဲ့ဘောရှိတယ်မတတ်တာတဲ့ဘောရှိတယ်ဒါကြောင့်မလို့ရောင်ရှိတဲ့မေဘိကွေလက်မေဘတပတ်သင်္ခါရတို့နေမိတိတို့ဒီယုံတန်သင်္ခါရတရားတွေရဲ့ပုံမှာအလွန်အကင်းကြီးဝင်ရင်ကတဲ့ဝိရိယရှိတုံတမတ်မောဟုကင်းခြင်းကအလံတဲ့တယ်ဝိမုရှိတုံလွတ်မြောက်ခြင်းကအလံတဲ့တယ်တိုက်တွန်းခြင်းနဲ့တကွာတော့သုံးသက်ပြရင်မကောင်းတော့သမိုင်းကိုပြောတယ်ဒါကိုသုံးသက်ပြတယ်သုံးသက်ပြပြီးတော့ဘလို့ဖြစ်နေတယ်ဆိုတဲ့တိုက်တွန်းခြင်းမှတစ်ခါလဲပါပါအလွန်ကြီးတယ်လို့ဆိုရင်စနေတရားလေးလံနေတဲ့ပုဂ္ဂိုလ်များဟုတ်လားဒီဒါကလူချင်းတို့ယေရှုဘုရားဝိမာန်ပြမှုတွေနောက်ဆက်ပြီးတော့ယေရှုဘုရားပြောပြန်တယ်ယန်းတို့နဲ့အဲ့လိုနဲ့ကာလတွေကြာလာတဲ့ခါကျတော့အဲ့ဒီဝင်ကကဆိုတဲ့နာမည်တောင်ကြီးရဲ့နာမည်လည်းကြောက်သွားပြီကာလာရီအလုံးကြာလာတဲ့အချိန်မှာအဲ့ဒီတောင်ကြီးရဲ့နာမည်ကဘလို့ဖြစ်လာပြန်လို့ဆိုတော့သူပတ္တလို့မြင်ရပြန်လေတဲ့။နော်မြင်ရတာကောင်းတယ်ကြည့်လို့ကောင်းတယ်အလုံးတာရတဲ့တောင်ကြီးဆိုတဲ့လေးပဲပေါ့သူပတ္တ။အဲ့ဒီတော့ကလူသားမျိုးတွေရဲ့နာမည်ကဥပ္ပိယဥပ္ပိယတော့ဖြစ်ပြန်ကောင်းတယ်လို့ရေဟုတ်လား။ခုတော့အဲ့လိုများထင်ရလေးလားမသိတော့လူတွေတယောက်နဲ့တယောက်လူတွေဖြစ်ပြန်ကောင်းလိုက်တာလို့ထင်ရတာတော်တော်လေးပွားပြီနော်သုတ်ပြယာမျိုးနွယ်အဲ့ဒီသုတ်ပြယာမျိုးနွယ်ရဲ့တရားလောက်ကြအောင်ဆိုနှစ်ပေါင်း2000နဲ့ရှည်ရတယ်เนาะအဲ့ဒီတော့အဲ့ဒီတောင်ကြီးဘုရားအဲ့ဒီလူတွေရောက်ရှင်နှစ်ရက်အချိန်ယူရတယ်နှစ်ရက်အချိန်ယူပြီးတော့ရှင်းရတယ်ဟုတ်လားအဲ့ဒီတော့ကလောကသုံးပါးမှာကတ္တပဆိုတဲ့မြတ်စွာဘုရားပွင့်ထုံးခဲ့တယ်တဲ့လက်ရတော်ရဲ့တော်ရဲ့မကြီးကတိတ်တနဲ့ဘာဝဒါသာဖြစ်တယ်အဲ့လိုမြတ်စွာဘုရားပြုပြီးတဲ့နောက်မှာပတ္တသိတ်ဝေအရဟံကိုကြည့်တာတဲ့။သာစီဝိမတ္တပပရတတမေညာအန္တရာဟိတာအဲ့ဒီတောင်ကြီးရဲ့နာမည်ရှိရောတဲ့။သတ္တပတ္တလို့ဘူးမှမသိတော့လားဘုရားဟောပြလို့လားသိရလား။တေသမနုဿာကာလင်္ကတာအဲ့ဒီတော့ကလူသားမျိုးတွေတယောက်မှမကြံတော့အကုန်လုံးသိသွားတယ်။မျိုးတွေရဲ့နာမည်လေးတောင်ရှိရောဟုတ်လား။သောစာဘဘပြိဋိဟုတော်တယ်ဘုံတို့လုံးကြီးပါတယ်ဆိုတော့အဲ့ဒီမြတ်စွာဘုရားလည်းပဲပြိဋိမှဆံသွားပြီတဲ့။အလုံးဟာကွဲသွားကြပြီ၊ကြောက်သွားကြပြီ။မကွယ်တော့မကြောက်တော့ဖြစ်ချင်းတရားဆိုတော့လောဘမှာမရှိဘူးဟုတ်လားအဲ့တော့မြတ်စွာဘုရားသုံးသပ်ပြန်တယ်ဘယ်လိုသုံးသပ်တုံးအင်းဝိသဘိကွေသင်္ခါရအင်းဝအတုဝဘိကွေသင်္ခါရအင်းဝအနတ္တတိကဘိကွေသင်္ခါရသုံးချက်သုံးသပ်ပြန်သင်္ခါရတရားတွေကဤတို့ဤဘုံမတည်ငြဲတဲ့သဘောရှိတယ်ဤတို့ဤဘုံမခိုင်မာတဲ့သဘောရှိတယ်ဤတို့ဤဘုံမတတ်တာတဲ့သဘောရှိတယ်မတည်ငြဲဘူးမခိုင်မာဘူးမတတ်တာဘူးတဲ့ဖြစ်နေတဲ့အနေသားကြီးကနော်အဲ့တော့ဝုန်းသက်ပြီးတော့တိုက်တွန်းကြကြတော့ဘယ်လိုလဲ။ရာဝရှိတာမြေဘိတ်တွေလမ်းတွေဝတ်တော့သင်္ခါရတွေနေနေကြည့်တော့ဒါကြောင့်ဒီတရားစိုးတွေရဲ့ပုံမှာညီငွေချင်းကတင့်တယ်။အလံဝိရိယရှိတုံတမက်မောဟုကင်းခြင်းကတင့်တယ်။အလံဝိမုရှိတုံလွတ်မြောက်ခြင်းကတင့်တယ်။အဲ့ညီငွေတွေဆိုတာနေပြီးကညာကိုပြောတာ။တမက်မောဟုကင်းတယ်ဆိုတာမဲ့ညာကိုပြောတာ။လွတ်မြောက်တယ်ဆိုတာကိုညာကိုပြောတာလေဒါလေးလည်းဘုသူတာမှတ်တယ်။ဟုတ်လား။အဲ့လိုသုံးသပ်ပြပြီးတော့နောက်ဆုံးမြတ်စွာဘုရားပြောလို့ဆိုရဟန်းတို့တဲ့အခုအဲ့ဒီဥပန္နဆိုတဲ့တောင်ကြီးရဲ့နာမည်ကြောက်ပြီးတော့ခုငါဘုရားရဲ့လက်ထဲမှာဒေတာမဝေပုံလားလို့အမည်ရလာပြန်ပြီတဲ့ဟုတ်လားအဲ့တော့ဒီဝေပုံလားတောင်ရဲ့ဝန်ရှင်မှာနေကြတဲ့လူသားမျိုးတွေရဲ့နာမည်ကမကရကမျိုးတွေတဲ့လူတွေနားလည်ထားတဲ့မကရကဟုတ်လားမကရကမျိုးတွေ အခုချိန်မှာလောကသုံးပါးမှာဘောဓမဘုရားဆိုတဲ့ငါဘုရားချင်းရှားပွင့်လာတယ်။လေယံတော်ရဲ့ရှင်သာရိပုတ္တရာလက်ဝဲတော်ရဲ့ရှင်မောင်ပုဏ္ဏတို့ဖြစ်လာတယ်။အခုမဂ္ဂတကလူမျိုးနွယ်စုတွေရဲ့တက်တန်းဟာအလွန်ဆုံးရှည်လာမှတရားပို့နေနေတယ်တဲ့။အခုဒီဝေမောလတောင်ကြီးကိုရောက်ချင်တပုတ်ချင်းနဲ့တက်လို့ရတယ်၊ရှင်ရင်လည်းတပုတ်ချင်းနဲ့ဆင်းလို့ရတယ်။ဟောတက်တန်းတွေကလည်းပို့ကြတော့2000ကနေစောစောကမှ4000 3000 2000 1000ကြီးကြတယ်။အခု2000ကနေပဲဒီပို့ကြတော့တရားကြီးပို့ကြတော့အဲ့တော့တက်တန်းကြီးထုတ်ကြသွားပြီလို့ဆိုရင်တောင်ကြီးရဲ့လည်းမဖြစ်သွားဘူးနေသွားတယ်ဒီညမှာစဉ်းစားသေးရင်တော့တောင်ကြီးကနေသွားတာလားမြေကြီးကမြင့်တက်လာတာလားဆိုတော့စဉ်းစားသေးတယ်မြေကြီးကမြင့်တက်လာတာတာကြောင့်ရှိတော့ကတမိုင်းကြောင်းတွေကိုသိနေတယ်ဆိုရင်မြေကြီးကိုပဲတူးဆွပြီးတော့ကြည့်ရတာပေါ့နော်ဘုရင်တို့ဇတိုင်းမှာဇတိုင်းတောင်မှာချုပ်ကြောင်းနေတာဟိုးလွန်ခဲ့တဲ့ကာလောက်ရှည်ရသွားဆောက်ခဲ့တာဆိုချုပ်ဥဒတိုင်းကြီးက2000လောက်ပဲရှိတယ်မြေကြီးကမြင့်လာဟုတ်တယ်ငါတို့မြေကြီးရဲ့အတွက်သူနှိမ့်ဝင်သွားတာမဟုတ်ဟုတ်လားအဲ့တော့ပြောနေတာကကာလရှည်လျားလာတာနဲ့မြန်ဖြစ်ပေါ်ပဲအရာတွေအလုံးဟာပျောက်ွယ်သွားကြတယ်ပေါ့အဲ့တော့မြတ်စွာဘုရားပြောလို့ဆိုရန်တို့တဲ့ကြည့်ရအော်ဒီဝေကုံလားဆိုတဲ့နာမည်ကလည်းပျောက်ွယ်သွားအောင်ပါတဲ့ဟုတ်တာပေါ့အခုအိန္ဒိယမှာအဲ့ဒါဝေကုံလားတောင်တို့ခေါ်တော့မယ်လို့မထင်ပါဘူးသိမကြသေးဘူးဒီပေါင်း2500လောက်ပဲရှိသေးတယ်ဟုတ်လားမဂရကမျိုးလူတွေအလုံးလည်းတည်သွားကြအောင်ပါလေဟုတ်တယ်အခုဘာမှမရှိတော့ဘူးဟုတ်လားအဲ့ဒီလူတွေဘာမှမရှိတော့ဘူးရသော်ပြတဲ့ပိဋိဘာဆံသွားအောင်မှာတဲ့တာဝကတွေနဲ့တော့ပိဋိဘာဆံသွားကြတယ်ဒါကမျက်စောပြကျူးပြီးတော့သုံးတတ်တယ်ဒါကြောင့်တေခါရတရားတွေဟာဤလူဤဘုံမတည်မြဲတဲ့သဘောရှိတယ်ဤလူဤဘုံမခိုင်မာတဲ့သဘောရှိတယ်ဤလူဤဘုံမတတ်တာတဲ့သဘောရှိတယ်ဒါကြောင့်ရာဝန်ဆအလွန်ကင်းတယ်နိဗ္ဗာန်ကြီးတို့ညီဝေခြင်းကအလမေဝသင်္လာဒီနာကြီးဝိရိစီတို့မမောမှုကင်းခြင်းကအလမေဝသင်္လာဒီနာကြီးဝိမုတ်စီတို့လွတ်မြောက်ခြင်းကအလမေဝသင်္လာဒီနာကြီးသုံးချက်လို့ဟောအဲ့လိုဟောပြီးတော့ဒီဘုံကျုပ်မြတ်စွာဘုရားကနောက်တောင်ကြီးရဲ့နာမည်နဲ့မျိုးတွေရဲ့နာမည်လောက်ကိုပဲပြောပြီးတော့ဂါထာလေးဟောတာရှိတယ်။နောက်ပါရှိနာဝံတော်ဇီဝရဏံရောဟိတတနာဝံတော်ပုပ္ပိယနာဥပ္ပတောတိမရဏေသဝေဘုံတော်တဲ့ဟုတ်လားဇီဝရမျိုးတွေတို့ရဲ့ပါရှိနာဝံတော်ဆိုတဲ့တောင်ကြီးရဲ့ဟုတ်လားရောဟိတတမျိုးတွေတို့ရဲ့ဝံကကဆိုတဲ့တောင်ကြီးရဲ့ပုပ္ပိယမျိုးတွေတို့ရဲ့ဥပ္ပတဆိုတဲ့တောင်ကြီးရဲ့မဂရကမျိုးတွေတို့ရဲ့ဝေပုံနာဆိုတဲ့တောင်ကြီးရဲ့တောင်ကြီးရဲ့နာမည်ရောလူမျိုးစုတွေရောအကုန်လုံးဘာမှမရှိတော့ဒါပဲလေအဲ့လိုမြတ်စွာဘုရားဟောပြပြီးတော့ပါဟောတော့အနိစ္စဝဒသင်္ခါရဥပါဒဝေယတမီနောဥပ္ပိစိတဝါနိရုဇံတိဒေတံဥပါဒဘောတုခေါ်တယ်ဘုရင်တို့ငငယ်လုံးဘုရင်တို့ယွာလေးရတော့အခုလည်းပဲအတုဝါချပြီးဆိုအဲ့ဒီကာထာလေးကိုရွတ်တယ်ယဟန်လေးရောလူလေးရောသုံးချိန်ရွတ်ကြရတယ်အဲ့ဒီမှာအတုဝါချရင်တော့ရွတ်လာမသိအလေးစားဝတ္တသင်္ခါရဥပါဒဝေယဓမ္မိနောဥပ္ပိစိတဝါနိရုဇံတိတေတံဥပါဒမောဒုက္ခလေးပဲကပါပြောလို့ဆိုတော့သင်္ခါရတရားတွေဆိုတာမတည်မြဲတဲ့သဘောရှိတယ်ဖြစ်ပြီးရင်ပြတ်သွားတဲ့သဘောရှိတယ်ဒါသူရဲ့ပေါ်ပါပဲဒါကြောင့်ဒီဖြစ်ချင်းပြည့်ချင်းတရားလုံးဝချုပ်ငြိမ်းနေနိဗ္ဗာန်ဆိုတဲ့တရားဉာဏ်နဲ့ချမ်းသာတဲ့ချမ်းသာမှဖြစ်တယ်လို့လေးပြောဟုတ်လားတော့ဦးဇေလိုပြောနေတာကဘာလဲအနိစ္စသင်္ညာဆိုတာလေဟုတ်လားဖြစ်ပေါ်လာတဲ့များသဘောဝတရားအားလုံးပျက်စီးသွားမယ်ဆိုတဲ့အမှန်တရားဖြစ်ခဲ့တာတွေအားလုံးဥမာမရှိတော့ပါဘူးဖြစ်နေတာတွေအားလုံးအကုန်လုံးပျက်စီးဥမာပါနောက်မှဖြစ်သွားမယ့်အရာတွေလည်းတေချာဖို့ပုံချပျက်စီးသွားမယ်အရာတွေတွေဒါကြောင့်အားလုံးပြီးဆုံးခဲ့ပြီအားလုံးပြီးဆုံးနေတဲ့အားလုံးပြီးဆုံးသွားကြဦးမယ်ဆိုတဲ့လောကကြီးရဲ့အပြစ်အနာစာလို့ဆိုရမယ်အိဆတ်သဘောဝကိုအမှန်ရလို့လို့လားလို့လေအိဋ္ဌာကိုအမှားရမှာလို့ခေါ်မလို့အိဋ္ဌာတင်ညာအဲ့ဒီအိဋ္ဌာတင်ညာဒီဝေဘုံဝေလာမသုတ်တံရမေတ္တာတရားချက်လည်းမြတ်တယ်သီလချက်လည်းမြတ်တယ်ပရဏလုံချက်လည်းမြတ်တယ်ဒါနမောင်းစုံတို့ချက်လည်းမြတ်တယ်ဒါကြောင့်ကတိကေသာဓမ္မများတဲ့ကောအာလောပေးတဲ့ကောင်းတော်တို့ကိုမျိုးပြောနေတာလေးကအနှစ်သာရအနှစ်ချုပ်ရပါလေကုသိုလ်ကောင်းမှုနဲ့ပတ်သက်လာရင်တိုးတက်နေမှသာလည်းငါရှိမွားမယ်ရက်ပြီးနေရဆိုတော့ငါမရှိမွားနိုင်ဘူးဆိုးရုံနေလေဆိုတော့ဘယ်လိုပေါ်ရရှိပါမလဲဆိုတာလေးကိုအဓိကပြောရင်တော့ပါအဲဒါကုသိုလ်ကောင်းမှုတွေကိုတိုးတက်ဖို့ရည်ရွယ်အချင်းရောအရေးတော်အချင်းရောကြိုးစားရအောင်လို့လားတို့လေအရေးရွယ်အချင်းတိုးတက်ခြင်းနဲ့ဆိုရင်ဘာလို့လဲဒါနတရဏဂုသီလမေတ္တာအနေစာပညာဒီလိုစဉ်းတိုင်းတက်ဖို့မလိုဘူးလားအဲ့တော့ဆုံးအောင်လည်းပြည့်ဖို့မလိုဘူးလားဒီမှာလေဒါကြောင့်ဒီကနေ့ဆောင်းအားရှိတဲ့များကုသိုလ်ကောင်းမှုတော့ကတိရူတော်မင်္ဂလာပွဲကိုအကြောင်းပြုပြီးတော့ဒါနတွေပြုရတယ်သီလတွေစောင့်ကြည့်ရတယ်
ကုတရားဘာဝနာနိုင်ရင်လည်းဝါရီပညာကုသိုလ်ကောင်းမှုတို့များလည်းထိုက်သိအားလျော်စွာစီဝကြရတယ်ပေါ့နော်။ဒါကြောင့်ကုသိုလ်ကောင်းမှုတွေထိုက်သိအားလျော်စွာဆုံးနေပြီလို့ဆိုနိုင်မလား။ဆိုနိုင်တယ်။ဒါကြောင့်ဒီဆုံးနေစွာပြုတာလေကုသိုလ်ကောင်းမှုတွေဆွမ်းရည်တက်တဲ့ကြောင့်ဘုရားတိတော်တို့ဒီမဲ့ညာပုညံမြင့်လေးပါကိုနေမြန်ထုချောင်းမျက်မှောက်ပြုရစေကုန်တော်မူပဒနာအောင်စုပြုကြပုံညာတည်း။